မူရန်ဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်မှာစိုးရိမ်မှုကြောင့်နေရပြန်ကြတဲ့ရခိုင်ဒေသကလူငယ်တချို့လေစိတ်တွေမှခေါ်ယူစစ်ဆေးတာတွေခံနေရပါတယ်စစ်ဆေးခံရသူတွေထဲမှာစစ်မှုထမ်းဖို့အကြုံးဝင်တဲ့လူငယ်တော်တော်များများပြန်လွတ်မလာကြသေးပါဘူးပြီးခဲ့တဲ့လတော့ကရန်ကုန်ကနေပြန်လာတဲ့ဒေသခံတွေကိုရခိုင်ပြည်နယ်တွေကလေစိတ်တွေမှခေါ်ယူဖမ်းဆီးခဲ့တာတွေဖြစ်ပေမဲ့ဒီတစ်ခေါက်ကတော့ရန်ကုန်လေစိတ်မှအဖမ်းခံရတယ်လို့ VOA ကအတည်ပြုနိုင်တာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်မဲ့ဒေသခံလူငယ်တွေကိုရန်ကုန်လေစိတ်မှခေါ်ယူသွားတာနဲ့ပတ်သက်လို့အဖမ်းခံရသူတယောက်ရဲ့ညီမကအခုလိုပြောပြပါတယ်
။ညီမတို့အမနဲ့ဟိုမနေ့ပိုင်းလောက်ကအဆက်အသွယ်ရတော့ကဆိုရင်တော့ညီမတို့အမအပါဝင်ပေါ့နော်။ဟိုလူအယောက်30ကျော်လောက်ရှိနေချင်းလဲ။ဟိုယောက်ျားလေးတွေရောမိန်းကလေးတွေရောအကုန်လုံးဟွာအဖဲခံရတာရှင်ဟွာသူတို့ကဟွာအဲဒီမှာစစ်ဆေးပြီးတော့ဟွာအမဒီတော့အရှုပ်ခဲလိုမျိုးပေါ့နော်အဲ့လိုကားထဲမှာတင်ပြီးတော့ခေါ်သွားတယ်လို့ပဲသိရတယ
်ဒီနေ့ဖမ်းဆီးခံရသူရခိုင်ဒေသခံတွေကအသက်ကြီးပိုင်းတချို့လောက်သာပြန်လွတ်လာပြီးတော့စစ်မှုရန်ဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုတော့ရွှေပြည်သာစစ်ကြောရေးမှထိမ့်သိမ်းထားတယ်လို့မိသားစုတွေကစုံစမ်းသိရှိခဲ့တာကြောင့်မိသားစုဝင်တွေစိုးရိမ်နေကြပါတယ်
ဟုတ်ကဲ့သူတို့လည်းအဲ့ဒီနောက်ပိုင်းတော့အဆက်ပြင်မရတော့ဘူးဟာညီမတို့အတော်တို့လိုက်သွားတော့ကကြတယ်ညီမတို့အတော်တို့လိုက်သွားတဲ့အခါကျတော့ဒီလိုဒီကွဲမှာပေါ့နော်ဟာအဆင်အဆင်လိုက်ပြီးမေးတော့ဟာနောက်မှာဟာရှိပြတာစစ်ကြိုရေးခဲခေါ်သွားတဲ့အဲ့လိုမျိုးပဲတရားတာချက်ဟုတ်ကဲ့အော်လိုက်တော့ကြည့်ပြီးရှင်ဘာမှမဝင်ရဘူးရှင်ဟာသူတို့ကဘာမှမပြောဘူးဒီတိုင်းမဝင်ရဘူးလို့ပဲပြောတယ်ဒီအဲ့ဒီအထေကိုဘယ်သူမှမဝင်ရဘူးပေါ့အဲ့လိုမျိုးပဲပြောတယ်တွေ့လည်းမတွေ့ခဲ့ရဘူးရှင်ဟုတ်ကဲ့
အင်္ဂလူတွေအကုန်လုံးကြောင်းကြပြီးစိုးရိမ်စိတ်တွေဖြစ်ကြတယ်ညီမဆိုရင်လေစိုးရိမ်တာပေါ့နော်သူတို့အထင်းမှာဘလို့ရှိနေမယ်လဲမသိဘူးသူတို့တခုခုဒီလိုနေမြက်ပြီးတော့ပေါ့နော်ဟိုအသက်ခံရမှာတွေဟိုအရိုက်ခံရမှာတွေစိုးရိမ်နေတယ်ရှင်ဟုတ်ကဲ့
ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်တပ်တော် AA အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေချိန်မှာအခုလိုမျိုးရခိုင်လူငယ်တွေဖမ်းဆီးခံနေရတာလည်းဖြစ်ပါတယ်ဒီလိုဖမ်းဆီးခံရတာနဲ့ပတ်သက်လို့အေးအေးပြောခွင့်ရခိုင်ဒုက္ခကပြီးခဲ့တဲ့တနင်္လာနေ့ကပဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါသေးတယ်
။ဒေရှန်ဒီတွေတစ်ဖက်နဲ့တစ်ဖက်ဒီလူမျိုးတွေမုံဒရာတိကိုပို့ပြီးခဲ့တိုးပွားစီတွေပိုင်းအနာဂတ်မှာဒီအတူရှန်တွေးနေထိုင်ရေးကိုလည်းတော့ခရင်ခေါက်နေတဲ့ကိစ္စတွေဖိတ်ပါ
။ဒီခိုင်နဲ့ဆက်ဖြစ်နေသလိုဆက်ရနာသိမ်းအုပ်ချုပ်နေတာကိုလက်နက်ကင်ဆန့်ကျင်နေသူတွေနဲ့မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ပွဲတွေဖြစ်နေချိန်မှာလူငယ်အမျိုးသားအမျိုးသမီးတွေကိုစစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့်လူငယ်တွေကြားစိုးရိမ်နေကြပြီးတော့အဝေးရောက်နေတဲ့လူငယ်တော်တော်များများနေရပြန်နေကြသလိုနိုင်ငံသားထွက်နိုင်ဖို့လည်းကြိုးစားနေကြပါတယ်ရှင်။